မြန်မာနိုင်ငံရဲ့အထူးကြတဲ့လက်ရှိပြဿနာတစ်ခုဟာတိုင်းရင်းသားပြဿနာဖြစ်ပြီးတော့အခုလိုမျိုးပြဿနာတွေဖြစ်ပေါ်နေရတာဟာစစ်မှန်တဲ့ပြည်ထောင်စုစစ်စစ်မရှိတာကြောင့်လို့ဒီမနေ့ကစပြီးတော့ကျင်းပတဲ့ငြိမ်းချမ်းရေးအတွက်ယုံကြည်မှုတည်ဆောက်ရေးဆွေးနွေးပွဲမှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထွန်းဦးကပြောပါတယ်။ဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းကလည်းရှေ့ဆက်ဆောင်ရွက်သွားမယ့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာနိုင်ငံရေးနည်းနဲ့ဆွေးနွေးအဖြေရှာမှုတွေကိုရှေ့လန်းတင်သွားမယ်လို့ပြောပါတယ်။အကြောင်းစုံကိုတော့ဒီဆွေးနွေးပွဲမှာကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့ရန်ကုန်ခြေစိုက်သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပါမယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်က UCB ကျင်းပခဲ့တဲ့ငြိမ်းချမ်းရေးအတွက်ယုံကြည်မှုတည်ဆောက်ရေးဆွေးနွေးပွဲမှာရှမ်းတိုင်းရင်းသားနိုင်ငံရေးပါတီတွေရှမ်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေတက်ရောက်လာသလိုအာဏာပိုင်တွေဘက်ကလည်းငြိမ်းချမ်းရေးပေါ်ဆောင်မှုပြုလုပ်နေတဲ့ဝန်ကြီးတစ်ပါးဖြစ်တဲ့ဦးအောင်မင်းနဲ့ဦးစိုးသိန်းတို့တက်ရောက်ခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာလက်ရှိတိုင်းရင်းသားပြဿနာတွေဖြစ်ပေါ်နေရတာဟာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ရက်မရှိတာကြောင့်လို့ဦးခွန်ထွန်းကပြောကြားလိုက်ပါတယ်
။လက်ရှိမြန်မာနိုင်ငံကြုံတွေ့နေရတဲ့အကျက်တဲ့အကြောင်းကြားတဲ့မှာတိုင်းလာကနသာအဓိကဖြစ်နေပါလေတိုင်းလာကနဒီလည်းရုပ်ဆိုးရင်ဒီလိုက်ကမှာဆက်မှတ်တဲ့ဖက်ဒရယ်ပြည်တော်စုဒီထောက်တိုင်းကိုလိုအပ်ပါတယ်ဘို့သူဆက်မှတ်တဲ့ပြည်တော်စုကိုဒီဆောက်ဖို့အတွက်ရင်းရည်ရင်းမရှိပဲဖြစ်နေပါဘူ
းတမိုင်းဆက်ဆက်နားလည်မှုလွဲခဲ့တဲ့ဖက်ဒရယ်ကိစ္စကိုအဖွဲ့အစည်းအနေနဲ့ကိုယ်တိုင်နားလည်ထားတဲ့ဖက်ဒရယ်ပုံစံတွေကိုအဓိပ္ပာယ်ဖွင့်ပြီးရှေ့လာမဲ့ဆွေးနွေးပွဲတွေမှာဆွေးနွေးကြရင်ပိုပြီးတင့်တော်ကောင်းမွန်မယ်လို့လည်းတမရယုံဝန်ကြီးဦးအောင်မင်းကပြောပါတယ်
။ဥမာတမိုင်းတစ်လျှောက်လုံးတွင်နားလည်မှုလွဲခဲ့သောဖက်ဒရယ်လစ်ဇမ်ကဲ့သို့သောကိစ္စအများကိုမိမိတို့အဖွဲ့အစည်းအတိအကျနားလည်လက်ခံသောအဓိပ္ပာယ်ဖွင့်ဆိုမှုရရှိအောင်စုံရွက်ခြင်းကဲ့သို့သောကိစ္စများမျိုးပါဝါရှယ်ရင်ကဲ့သို့သောကိစ္စအများကိုအဓိပ္ပာယ်ဖွင့်ဆိုခြင်းရဆိုရှယ်ရင်ကိစ္စများကိုအဓိပ္ပာယ်ဖွင့်ဆိုခြင်းGovernance ပတ်သက်သောကိစ္စအများကိုတည်ရွယ်ဖွင့်ဆိုခြင်းတို့ကိုဥစွာပထမရှင်းလင်းနိုင်ရန်ကြိုးပမ်းရမည်လို့ကြည်ပါတယ
်။ရှေ့ဆက်ပြီးလက်နက်ကင်တွေနဲ့ဆွေးနွေးမဲ့ဆွေးနွေးပွဲတွေမှာနိုင်ငံရေးနည်းလမ်းနဲ့ဆွေးနွေးတာတွေကိုအသာပေးလှုပ်ဆောင်သွားမယ်လို့လည်းတမရယုံဝန်ကြီးဦးအောင်မင်းကပြောပါတယ်
။နိုင်ငံရေးသုံးမှုလုပ်ငန်းစဉ်များတွင်နိုင်ငံရေးရဆွေးနွေးခြင်းများသည့်အလွန်ကြီးကြီးကြောင်းတွေ့ရှိရမှာဖြစ်ပါတယ်။အဓိကအားဖြင့်မိမိနိုင်ငံမိမိလူ့အဖွဲ့အစည်းနှင့်ရရှိထားသောနိုင်ငံရေးဖြစ်သူများနဲ့ကဲ့ညီညီပြည်သားပြည်ဆောက်ထားနိုင်သည့်ပုံစံဖြင့်အကောင့်ရဲ့ပုံမှန်သာလျှင်အောင်မြင်မှုများရရှိနိုင်ဖြစ်ပါလေ။
မြန်မာနိုင်ငံအတွင်းမှာပဲအင်အားကြီးတဲ့လူမျိုးတွေကအင်အားနည်းတဲ့လူမျိုးစုတွေပေါ်ဖိနှိပ်တာ၊ဒဏ်တူအခွင့်အရေးပိတ်ပင်တာ၊ရက်စက်မှုတွေရှိနေတဲ့ကိစ္စတွေကိုလည်းအမြန်ဆုံးဖြေရှင်းပေးဖို့လိုတယ်လို့ရှမ်းတိုင်းရင်းသားမဲ့ဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထွန်းကပြောပါတယ်။အင်အားကြီးတဲ့လူမျိုးက
ဖိနှိပ်တာလူမျိုးတစ်မျိုးရဲ့နော်ဒဏ်တူပိတ်ရေးကိုမပေးတာလူမျိုးတစ်မျိုးကထိခောက်တာဖိနှိပ်ရက်ဆက်တဲ့ချင်းလုံးမှာလည်းအခုတိုင်းပြည်ကတိတ်တိတ်နေတွေ့ရပါတယ်
တန်ပြီပြန်တဲ့ဒီစာရေးလှုပ်ဆောင်နေချိန်မှာတိုင်းရင်းသားလူမျိုးစုတွေကသူတို့ရဲ့မျိုးနွယ်စုအမှတ်လက္ခဏာတွေကိုတိစောက်ပြီးအဲ့ဒီအမှတ်သားတွေကလည်းတမျိုးသားလုံးကိုကိုးစားပြုတဲ့ဘုံအမှတ်သားတစ်ခုတိစောက်နိုင်ဖို့အရေးကြီးတယ်လို့လည်းဦးအောင်မင်းကထောက်ပြပြောဆိုခဲ့ပါသေးတယ်။အစောပိုင်းကဒီပွဲကိုရှမ်းတိုင်းရင်းသားတဦးဖြစ်တဲ့ဒုတိယသမ္မတဒေါက်တာဆိုင်းမောက်ခင်တက်ရောက်ဖို့ရှိတယ်လို့သတင်းတွေထုတ်ပေါ်ခဲ့ပေမဲ့ဒီကနေ့မှာတော့တက်ရောက်နိုင်ခြင်းမရှိတဲ့အတွက်အခမ်းအနားမှုကတက်ရောက်လာသူတွေကိုတောင်းပန်ခဲ့တာကိုလည်းကြားရပါတယ်။ဒီနေ့ပွဲမှာရှမ်းတိုင်းရင်းသားနိုင်ငံရေးပါတီတွေဘက်ကရှမ်းတိုင်းရင်းသားမဲ့ဒီမိုကရေစီအဖွဲ့ချုပ် SNLD ရှမ်းတိုင်းရင်းသားမဲ့ဒီမိုကရက်တစ်ပါတီ SNDP ရှမ်းပြည်အမျိုးသားများဖွံ့ဖြိုးတိုးတက်ရေးပါတီ TNDP တို့တက်ရောက်ခဲ့တာကိုတွေ့ရပါတယ်။ရှမ်းပြည်နယ်တွင်းကလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPB SSA ရှမ်းပြည်ပြည်လဲတည်ထောင်ရေးကောင်စီ SSARCSS အမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော်ရှမ်းပြည်နယ်အရှေ့ပိုင်း NDA တို့တက်ရောက်ခဲ့တာကိုလည်းတွေ့ရပါတယ်။ဒီကနေ့ကစပြီးရန်ကုန်မှာ3ရက်ကြာပြုလုပ်မဲ့ဒီပွဲမှာရှမ်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းရှမ်းတိုင်းရင်းသားနိုင်ငံရေးပါတီရှမ်းတိုင်းရင်းသားလူထုအခြေပြုအဖွဲ့အစည်းတွေအကြားငြိမ်းချမ်းရေးအတွက်ယုံကြည်မှုတည်ဆောက်ရေးကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့ရှမ်းလူမျိုးတွေရဲ့ဒေတာရင်းဖွံ့ဖြိုးရေးတွေအပါအဝင်ဘာသာစာပေယဉ်ကျေးမှုကိစ္စတွေကိုလည်းအဓိကထားဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ